ပါဦးယင်ချီလေကျွန်တော်ဘယ်လိုရည်ရွယ်ချက်တွေကြောင့်အခုလက်ရှိပညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အလုပ်တွေလုပ်နေလဲပေါ့နော်ဆယ်ရောက်ပြီးတဲ့ကတင်ကြိုင်းနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လုံးကုန်မမတိခဲ့ဘူးကလေးနဲ့တင်စားတင်ယူရင်းပြောခဲ့တယ်။တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေနဲ့ရောစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ယူမှုမရခဲ့ဘူးပေါ့နော်။အဲ့လိုတင်စားတင်ယူရင်းနဲ့အချိန်တစ်ခုရောက်လာတာနဲ့ပညာရေးဆိုတာတော့အရေးကြီးတယ်ဆိုတာနားလည်လာတယ်။ကိုလုံးလာတဲ့ကိုလုံးနေတဲ့အလုပ်ပေါ်မှာလည်းရည်ရွယ်ချက်ရှိတယ်လို့ခံစားမိလာတယ်လို့အကျိုးပြုနေတဲ့လုပ်ငန်းတစ်ခုအနေနဲ့ကောယုံကြည်ချက်ရှိလာခဲ့တယ်။အဲ့ဒါဘာကြောင့်လဲလို့ပြောရမယ်ဆိုလို့ရှိရင်တွေးကြုံခဲ့တဲ့အတွေ့အကြုံတွေရောပြီးတော့ဖတ်ခဲ့တဲ့စာတွေအကြောင်းရောပေါ့နော်အထူးသဖြင့်20ရာစုနောက်ကနောက်ပိုင်းကနေပြီးစပြီးပြောလာခဲ့တဲ့ progressive education နဲ့ပတ်သက်တဲ့အတွေ့အခေါ်တွေလောက်ဆောင်မှုတွေရဲ့လှမ်းမှုကြောင့်လို့ပဲပြောရမယ် progressive education မှာက democracy ဆိုတာကနိုင်ငံသားတိုင်းကသူတို့ရဲ့ဘဝပေါ်ထက်ရောက်မှုရှိရဲ့လူမျိုးရေးရောစီးပွားရေးရောနိုင်ငံရေးတွေစတော့အစတော့ဒီမှာတက်ကြွစွာပါဝင်မှုရှိခြင်းလို့အဓိပ္ပာယ်ဖွင့်ထားတယ်။အဲ့ဒါကြောင့်သူကပညာရေးရဲ့ရည်ရွယ်ချက်ကိုတူးချင်းစီရဲ့အရေးချင်းစိတ်ဝင်စားမှုအတွေးခေါ်လိုအပ်ချက်ယဉ်ကျေးမှုတွေကိုလေးစားတတ်ဖို့ရဲ့ပြီးတော့လူမှုပတ်ဝန်းကျင်မှာဝင်ဆန့်ပြီးတော့စမ်းစစ်ဝေဖန်တဲ့ဆွဲရည်တွေမြင်မာလာဖို့ရဲ့အလုံးကြီးရဲ့အကျိုးအတွက်ကိုပေါ့နော်အတူတကွတက်ကြွစွာလှုပ်ဆောင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ပညာရေးကိုကလေးဘို့ဘို့ပြပညာရေးဆိုပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တယ်။အဲ့ဒီအဓိပ္ပာယ်ဖွင့်ဆိုမှုကကျမရဲ့ယုံကြည်ချက်ပညာရေးလှုပ်ဆောင်မှုတွေပေါ်မှာဖြစ်လာခဲ့တယ်ပေါ့နော်။အဲ့ရနဲ့အခုကျမတို့လက်ရှိအခြေအနေရဲ့ပညာရေးကိုပြင်ဆင်စားကြည့်ရပေါ့နော်။အဲ့ဒီရဲ့ရည်ရွယ်ချက်တွေကိုတွားနေလာပေါ့။လက်ရှိပညာရေးကကွဲပြားမှု diversity ဆိုတာတက် uniformity ပေါ့နော်တူညီမှုပေါ့နော်အထူးသဖြင့်ကွဲပြားမှုကိုလေးစားနားလည်ဖို့ဟိုသင်ကြားပေးတာတက်ဖုံးတူတာကိုပါဝင်ဖို့သွတ်သွင်းတယ်လို့မျိုးဖြစ်နေလို့သုံးသပ်မိရဲ့ပြီးတော့တာဝန်ချေတဲ့အောင်တော့သင်ကြားပေးရဲ့ဒါပေမဲ့ sensitive ဝေဖန်ဖို့အားမရှိတဲ့ပတ်ဝန်းကျင်မျိုးဖြစ်နေတယ်လို့သုံးသပ်မိရဲ့ပေါ့နော်အခုလက်ရှိဖြစ်နေတဲ့ပညာရေးလမ်းကြောင်းကနေပြီးတော့ progressive လမ်းကြောင်းကိုရွေးဖို့ဆိုတာပြောရလွယ်တယ်လို့ပြောရမယ်။ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ညင်းလို့မရနိုင်ဘူးပေါ့နော်။ဖြစ်နိုင်ဖို့ကျွန်တော်တို့လုပ်နိုင်ရမယ်ပေါ့။အဲအကြောင်းပဲကျွန်တော်တင်ကြားရေးဆရာလုပ်ငန်းတွေကိုစပြီးတော့လုပ်ခဲ့တယ်ပေါ့နော်။တင်ကြားဒီတမအနေနဲ့ရော program တွေကိုစီမံတဲ့သူတွေအနေနဲ့ရောတခြားသောပညာရေးဆိုင်ရာလုပ်တွေကိုစပြီးတော့လုပ်ခဲ့တယ်။အကျိုးဆုံးပြောရရင်တော့ကျမယုံကြည်တဲ့ပညာရေးဆိုတာလုံးဝရိုးရိုးလေးပါ။အနှစ်သာရရှိတဲ့ပညာရေးမျိုး။ပညာရေးရဲ့မူလရောရည်ရွယ်ချက်အတိုင်းရှိဖို့ရှိတဲ့ပညာရေးမျိုး။လက်တွေ့ဆန်တဲ့ပညာရေးမျိုး။အပေါ်ရင်အကျိုးတစ်ခုအတွက်သုံးချတဲ့ sample တစ်ခုဖြစ်မနေတဲ့ပညာရေးမျိုးပေါ့နော်။အဲ့ဒီပညာရေးမျိုးရဖို့အတွက်ရောကျမလက်ရှိလုပ်နေတဲ့အလုပ်တွေကိုဆက်ပြီးတော့ကျိုးစားလောက်သွားမှာပါ။အားလုံးကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။